တရုတ်နိုင်ငံမှာကျင်းပမဲ့ဆောက်အပ်သည့်အိုလံပစ်အားကစားပွဲတော်ကိုတတ်တမန်ရေးအရသပိတ်မောက်မဲ့အစီအစဉ်အမေရိကန်ရဲ့အစီအစဉ်မှာအော်စတြေးလျ၊ဗြိတိန်တို့အပြင်အခုနောက်ဆုံးကနေဒါနိုင်ငံလည်းပါဝင်လာပါတယ်
။ We are extremely concerned by the repeated human rights violations by the Chinese government.
တရုတ်ဆိုရရဲ့ထပ်တလဲလဲလူခွင့်ရေးချိုးဖောက်မှုတွေပေါ်အထူးစိုးရိမ်ပါတယ်။ဒါကြောင့်လဲအိုလံပစ်အားကစားပွဲတော်ကိုတန်ကိုစရီမလွတ်ဖို့ဒီနေ့ကြီးညာလိုက်ရတာပါလို့ကနေဒါဝန်ကြီးချုပ် Justin Trudeau ဗိုလ်ထုနေ့ကပြောဆိုသွားတာပါ။ဗိုလ်ထုနေ့အစောပိုင်းမှာပဲဗြိတိန်ဝန်ကြီးချုပ် Boris Johnson ကလည်းတရုတ်နိုင်ငံကဆောက်ရသည့်အိုလံပစ်ကိုတတ်မှတ်ရေးအရသပိတ်မောက်ဖို့ကြီးညာခဲ့ပါတယ်။ဝန်ကြီးတွေနဲ့အစိုးရတာဝန်ရှိသူတွေအားကစားပွဲအခမ်းအနားကိုတက်ရောက်မှာမဟုတ်ပေမဲ့အားကစားသမားတွေသပိတ်မောက်တာမျိုးကတော့အထိပ္ပယ်မရှိဘူးလို့လည်းပြောဆိုခဲ့တာပါ။ Australia ဝန်ကြီးချုပ် Scott Morrison ကလည်းတရုတ်နိုင်ငံကလူခွင့်ရေးချိုးဖောက်မှုတွေနဲ့ကုန်သွယ်ရေးတတ်မှတ်ရေးအငင်းပွဲစရာကိစ္စတွေကိုဆွေးနွေးဖို့ညှင်းဆန်နေတယ်ဆိုပြီးတတ်မှတ်ရေးတပိတ်မောက်ဖို့ဗိုလ်ထုနေ့မှာပဲကြီးညာခဲ့ပါတယ်တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရဝမ်ဝမ်ဘန်ကတော့အိုလံပစ်ပွဲကိုဩစတြေးလျရာရှိတွေမလာရင်လဲဘယ်သူမှဂရုစိုက်နေမှာမဟုတ်ဘူးဆိုပြီးတုံ့ပြန်ပြောဆိုခဲ့တာပါဖေဖော်ဝါရီလ4ရက်ကနေ20အထိတရုတ်နိုင်ငံမှာကျင်းပမဲ့အိုလံပစ်အားကစားပွဲကိုတတမန်ရေးရာတပိတ်မောက်မဲ့အကြောင်းဩစတြေးလျ၊နယူးဇီလန်နဲ့လစ်သူရေးနီးယားနိုင်ငံတွေကလည်းကြီးညာထားကြပါတယ်